င်္ဂလာပါ။အာကျမယုံကြည်တာကတော့ဟိုကျောင်းသူကျောင်းသားများအားလုံးဟာကိုယ်စိတ်ဝင်စားကိုယ်ဝါဒနာပါရာဘာသာရဲ့အလုပ်ကိုင်ကိုရွေးချယ်တင်ပါတယ်။အထူးသဖြင့်မြန်မာပြည်မှာဆိုရင်တက္ကသိုလ်တွေကဟိုဆယ်တန်းအမှတ်နဲ့ဆုံးဖြတ်တဲ့မိသားတွေကလည်းဟိုသားသမီးတွေကိုအမှတ်မြင့်တဲ့ကျောင်းကိုပို့ပြီးတော့ပြီးသွားစေချင်တယ်။ဆယ်တန်းမှာအမှတ်ကောင်းကောင်းရဖို့ဆယ်တန်းပြီးလို့ရှိရင်လည်းဟဲ့ဘယ်တက္ကသိုလ်ကိုရွေးချယ်ရမလဲဆိုတာကိုလည်းတွန်းအားပေးတတ်ကြတယ်။အဲ့ဒီတော့ဟိုဒီကျောင်းသူကျောင်းသားတွေဟာသူတို့စိတ်ဝင်စားတဲ့ဘာသာရပ်ကိုမရွေးချယ်ဘူး။သူတို့ဝင်ကွင်းအမှတ်မြင့်တဲ့ကျောင်းကိုပဲရွေးချယ်ကြတယ်။အဲ့ဆိုတော့မြန်မာပြည်မှာဆိုလို့ရှိရင်ဥပမာပေးရမယ်ဆိုလို့ရှိရင်ဆေးတက္ကသိုလ်ပေါ့နော်။တချို့ကျောင်းသူကျောင်းသားကျောင်းသူတွေအတွက်ကတော့ဒီစေတသက်တို့ကမိသားကတက်ခိုင်းလို့လိုက်ဆိုတက်ခိုင်းလို့ဆိုပြီးတော့တက်လိုက်ရတယ်။တကယ်တမ်းကျောင်းပြီးတဲ့အခါကျတော့ဒီစေပညာနဲ့အသက်မမွေဘူးတခြားမိသားစီးပွားရေးကိုပဲလုပ်ကင်ကြတယ်။အဲ့အခါမှာတော့ဘယ်လိုဖြစ်တော့တကယ်ကိုဆရာဝန်ဖြစ်ချင်တဲ့အမှတ်မမိလိုက်ရတဲ့ဒီတချို့ကျောင်းသူကျောင်းသားတွေအတွက်ကိုမျက်နာတယ်။တိုင်းပြည်အတွက်ကိုလည်းမျက်နာပြီးတယ်အားကြောင့်မို့လို့ဒီလိုမျိုးမိသားရဲ့အနေနဲ့ကလည်းကလေးတွေကိုသူတို့တွန်းအားမပေးတင်ဘူးကလေးတွေကလည်းသူတို့စိတ်ဝင်စားသူတို့ဝါဒနာပါရဘာသာရပ်ကိုလွတ်လပ်စွာရေးချက်ပိုင်ဝင်ရှိတင်တယ်။နောက်တစ်ခုကဝင်ခွင့်အမှတ်မြင့်တဲ့ဘာသာရပ်မှာဂုဏ်ရှိတာမဟုတ်ဘူး။ဘာဖြစ်လို့ဆိုတော့ဆရာဝန်မှဒီလိုမျိုးဝင်ခွင့်အမှတ်မြင့်တဲ့ဘာသာရပ်မှသာအရေးပါတာမဟုတ်ဘူး။ဘာသာရပ်တိုင်းဟာသူ့ဟာနဲ့သူအရေးပါပြီးသူ့ဟာနဲ့သူတန်ဖိုးရှိတယ်။ဟိုမြန်မာစာပေဆိုလို့ရှိရင်မြန်မာဘာသာရပ်ဆိုလို့ရှိရင်သူ့အနေနဲ့သူသူခံနဲ့ခံနာနဲ့သူအရေးပါတာပဲ။ဥမာစိုက်ပျိုးရေးဘာသာရပ်ဆိုလို့ရှိရင်တိုင်းပြည်နေရာစိုက်ပျိုးရေးအတွက်ကိုအရင်အရေးကြီးတဲ့ဘာသာရပ်တစ်ခုပဲဖြစ်တယ်။ဥမာအမေရိကန်မှာဆိုရင်ကျောင်းသူကျောင်းသားတွေဟာသူတို့တကယ်ကိုသူတို့စိတ်ဝင်စားတဲ့ဘာသာရပ်ကိုရေးချယ်ပိုင်ခွင့်ရှိတယ်။ဥပမာဂီတပညာကိုသူတို့ကစိတ်ဝင်စားမယ်ဆိုလို့ရှိရင်ဂီတကိုရေးချယ်နိုင်တယ်ဥပမာဆိုရင်ကျမတကယ်ချင်းတယောက်ဆိုလို့ရှိရင်အဖေရောအမေရောကအင်ဂျင်နီယာဒါပေမဲ့သူကတကယ်တမ်းသူစိတ်ဝင်စားတာကသူကပကြီးပညာကိုစိတ်ဝင်စားတယ်အဲ့တော့သူကဒီပကြီးပညာကိုကျောင်းတက်တယ်တိတိကျကျလေးလာတင်တယ်ကျောင်းပြီးတဲ့အခါမှာဆိုရင်သူကကိုယ်ပိုင်ပကြီးပြားခန်းတွေကိုဖွင့်လှစ်နိုင်ပြီးတော့ဟိုအောင်မြင်တယ်သူ့ဘဝကိုသူကလည်းကျေနပ်ပြီးတော့ပျော်ရွှင်တယ်အဲ့တော့ဘာဖြစ်စောစိတ်ဝင်စားတဲ့ဘာသာရဲ့အလို့ကင်ကိုရွေးချယ်တဲ့အခါမှာဟိုကိုကိုတိုင်ကလည်းကြီးမြတ်တယ်ပျော်ရွှင်တယ်အောင်မြင်မှုကလည်းပိုပြီးတော့ရရှိနိုင်တယ်အဲကြောင့်မို့လို့ကျမတို့ဒီမြန်မာပြည်ပေါ့နော်မြန်မာပြည်မှာဆိုရင်လည်းတခြားဖို့ပြိုးပြီးနိုင်ငံတွေလိုမျိုးလူငယ်လူမျိုးပေါ့နော်လူငယ်တွေကသူတို့တကယ်စိတ်ဝင်စားသူတို့ဟိုဝါဒနာပါတဲ့ဘာသာရပ်ကိုရွေးချယ်နိုင်တဲ့လွတ်လပ်တဲ့ဟိုဒုလဘီရောအစီအမင်းနဲ့ပညာရေးစနစ်ကိုမြန်မာပြည်ကဖန်တီးပေးတယ်။အဲပြီးတော့နောက်တစ်ခုကတော့ဒီဘာသာရပ်တိုင်းကိုလည်းသူကန္တာနဲ့သူစနစ်တကျအသုံးပြုနိုင်တဲ့အလုပ်အကိုင်ခွင့်ရေးတွေကိုလည်းဖန်တီးပေးတယ်။အဲဆိုလို့ရှိရင်ဒီတိုင်းပြည်အတွက်ရောအားလုံးအတွက်ပါအကျိုးရှိပါမယ်လို့ယုံကြည်နေပါတယ
်။အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကန္တာအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။